မြမနိုင်ငံကတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေရော့ကြ၍အထူးသဖြင့်ကချင်ပြည်နယ်ကစစ်သေးဆောင်ပြည်သူလူစီကိုနိုင်ငံတကာအကူအညီတွေပုံမရရှိစေရည်နီးလန်းရှာဖို့ရည်ရွယ်ပြီးတော့ကနေဒါအခြေစိုက်ကချင်တိုင်းဒါအစည်းအရုံးကကနေဒါမြန်မာချစ်ကြည်ပါလီမန်အမတ်များအဖွဲ့တာဝန်ရှိသူတွေနဲ့မနေ့ကဆွေးနွေးကြတယ်လို့သိရပါတယ်။အကြောင်းစုံကိုကိုညဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကချင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေပြင်းထန်လာတာကြောင့်နေရဆွန့်ခွာထွက်ပြေးရတဲ့စစ်ဆောင်ဒုက္ခသည်တွေအရေးအတွက်နိုင်ငံပေါင်း20ကျော်ကကချင်တိုင်းသားတွေပြီးခဲ့တဲ့မေလ19-20အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ကချင်တိုင်းသားတွေအနေနဲ့မိမိတို့နေထိုင်ရာနိုင်ငံကအစိုးရတွေကိုချဉ်းကပ်ပြီးတိုင်းသားဒေသကစစ်ပွဲတွေရော့ကျသွားအောင်မြန်မာအစိုးရကိုတွန်းအားပေးရင်းနဲ့စစ်ပီးကြောင်ပြည်သူတွေကိုနိုင်ငံတကာကအကူအညီတွေပို့ပေးကြဖို့လှုံ့ဆော်သွားရည်ဆုံးဖြတ်ခဲ့ကြပါလေ။အဲဒီဆုံးဖြတ်ချက်တွေအတိုင်းကနေဒါအခြေစိုက်ကချင်တိုင်းသားအစည်းအရုံး KCA အဖွဲ့ကကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမန်များအဖွဲ့ဥက္ကဋ္ဌလည်းဖြစ်ကနေဒါလွတ်တော်ဒုက္ခရလည်းဖြစ်တဲ့ Mr. Bruce Stanton တို့အဖွဲ့ကိုအော်တိုဝါမြို့မှာဇူလိုင်24ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ကချင်ပြည်နယ်နဲ့စမ်းပြည်နယ်တွေမှာစစ်ပွဲတွေဆက်ရှိနေတာကြောင့်စစ်ပွဲရော့ကျရေးနဲ့စစ်ပီးဆောင်ဒုက္ခသည်အရေးအလေးထားဆွေးနွေးခဲ့တယ်လို့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်သူ KCA အဖွဲ့ပြောခွင့်ရမက်ဖရီလွန်းကပြောပါတယ်။
အဓိကအချက်ကတော့ကျမတို့ကဒီဟိုစစ်ပွဲတွေလည်းနှစ်တွေကြာလာပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီစစ်ပွဲထဲမှာပြိမိနေတဲ့ဟိုပြည်သူလူထုပေါ့နော်ပြည်သူလူထုဆိုတဲ့နေရာမှာကအများစွာတော့ကချင်ဖြစ်နေတာပေါ့နော်ဆိုတော့ဒီလူတွေရဲ့တက်ဆီစင်လုံးကြုံရေးအထူးသဖြင့်ကတော့ဒီစစ်ပွဲတွေကမှဟိုကလေးတွေရဲ့လုံးကြုံရေးနဲ့ပညာရေးကျမရေးအားလုံးအတွက်ကိုကနေဒီယန်အစိုးရအနေနဲ့လည်းဒါဘလို့ပါဝင်နိုင်မဲ့လမ်းမျိုးရှိတယ်လို့ဆိုတဲ့ဥစ္စာကိုအဖြေရှာဖို့ပေါ့နော်ဒါဆွေးနွေးခဲ့တာပ
ါကချင်ပြည်နယ်မှာစစ်ပွဲတွေဆက်ရှိနေတဲ့ဖြစ်ပြီးစစ်ကြောတင်းဆောင်ရတဲ့နေရစွန့်ခွာဒုက္ခသည် IDP တွေရဲ့လိုအပ်ချက်ကလည်းတိုးလာနေတာကြောင့်ကနေဒါအပါအဝင်နိုင်ငံတကာရဲ့အကူအညီတွေလိုအပ်နေတယ်လို့ KCA အဖွဲ့အတွင်းမှကိုဂျွန်းလာဆန်းကတိုက်တွန်းပါတယ
်ကနေဒါအစိုးရရဲ့ပံ့ပိုးကူညီမှုတွေကိုကျွန်တော်တို့ကျေးဇူးတင်တယ်ပြီးတော့စစ်ပွဲတွေကြာလာတဲ့အမျှဒီဒုက္ခတွေကြီးရလဲပို့ပြီးတော့လိုအပ်လာတယ်ပြီးတော့နိုင်ငံတကာရဲ့ပံ့ပိုးမှုတော့ဟိုတဖြည်းဖြည်းညော့နေလာတာပေါ့နော်ဟိုပါပေါ့နော်ကျွန်တော်ဒီကနေဒါအစိုးရအနေနဲ့တကယ်လိုအပ်နေတဲ့ဒူရီစီမာရောက်ဖို့အတွက်ကျွန်တော်တိုက်တွန်းချင်တာပေါ့နော
် NLD အစိုးရလက်ထက်မှာအပြည့်အငင်းငင်းရေးရဖို့ကြိုးစားနေတယ်ဆိုပေမဲ့အားမလို့အားမရဖြစ်စရာတွေဆက်ရှိနေသေးတယ်လို့မပရီလွန်းကသုံးသပ်ပါတယ်
ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံသားတွေရဲ့လုံခြုံရေးဟာအစိုးရပေါ်မှာအများကြီးပါဝင်ရှိပါတယ်။အဲ့တော့အာဏာရအစိုးရအနေနဲ့ဒီဒုက္ခရောက်နေတဲ့လူတွေကိုမခွဲခြားဘဲနဲ့အကူအညီတွေကိုလိုအပ်နေတဲ့လူစီရောက်လာအောင်အစိုးရအနေနဲ့စောင့်ဆောင်ပေးဖို့ကျမတို့ကတောင်းဆိုချင်ပါတယ်
။ဒီကိစ္စမှာပြီးခဲ့တဲ့နှစ်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တဲ့စစ်စင်ရေးကိုကြီးကြပ်ခဲ့သူတွေအဖြစ်မြန်မာစစ်တပ်နေကြားစောက်တက်တဲ့ရဲတပ်ဖွဲ့ကအရာရှိကြီး5ဦးကိုပြစ်မှတ်ထားပြီးတန်ခါဖေ့စ်ဘွတ်အရေးယူလိုက်ကြောင်းဇွန်လတုန်းက EU နဲ့ကနေဒါနိုင်ငံတွေကကြေညာခဲ့ပါတယ်။ဒါကိုအမေရိကန်ကလည်းထောက်ခံကြောင်းပြောဆိုပြီးကချင်နဲ့ရှမ်းပြည်နယ်အပါအဝင်တိုင်းသားဒေသတွေကလူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေပေါ်အရေးယူနိုင်အောင်လဲမဟာမိတ်တွေနဲ့လက်တွဲချိုးပန်းနေကြောင်းပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bugna ကလည်းသမစ်စတင်ပါလာသူမြန်မာနိုင်ငံကိုသွားတဲ့အခါကချင်ဒေသအခြေအနေကိုသွားရောက်လေ့လာမယ်လို့ဇူလိုင်23နယူးယောက်မှာကျင်းပတဲ့လူညုံရေးကောင်စီတကပိတ်ဆွေးနွေးပွဲအပြီးသတင်းနောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုညာဝဲအောင်ပြောပြသွားတာဖြစ်ပါတယ်